ရှမ်းပြည်နယ်ဖဲခုံမြို့နယ်နဲ့ကယားပြည်နယ်ဘောလခဲမြို့နယ်တွေမှာမြမစစ်တပ်ရဲ့စစ်ကြောင်းကနေဒေသခံရွာသား20ကျော်ကိုလမ်းပြအဖြစ်နဲ့လူသားတိုင်းဖြစ်နဲ့အသုံးပြုဖို့ဖမ်းဆီးခေါ်ဆောင်သွားတယ်လို့ဒေသခံတွေကပြောပါတယ်။စစ်မြေပြင်မှာအခုလိုမျိုးအရက်သားတွေကိုဖမ်းဆီးအသုံးပြုတာကတော့စစ်ရာဇဝတ်မှုမြောက်ပါတယ်လို့ကယင်းဒီလူခွေအဖွဲ့တာဝန်ရှိသူတွေကလည်းပြောပါတယ်။ဒီအချိန်နေပြည်စုံကိုတော့ VOA မြန်မာပိုင်းသတင်းတောင်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်။
ဒေသခံကာကွယ်ရေးတပ်နဲ့မြန်မာစစ်တပ်ကြားစိုက်ပွဲဖြစ်ပွားနေတဲ့ရှမ်းပြည်နယ်ဖဲခုံမြို့နယ်နဲ့ကယားပြည်နယ်ပေါ်လခဲမြို့နယ်တွေမှာမြန်မာစစ်တပ်ကလည်းအရတားတွေပေါ်ဖမ်းဆီးမှုတွေရှိနေတာပါပေါ်လခဲမြို့နယ်မှာဩဂုတ်လ18ရက်နေ့တုန်းကနမ်ဖဲကျေးရွာအုပ်စုကဒေသခံ10ဦးကိုမြန်မာစစ်တပ်ဘက်ကဖမ်းဆီးခဲ့ပါတယ်ဒီဖမ်းဆီးခံရတဲ့ထဲ6ဦးဟာလက်နက်ကင်ဖွဲ့တွေနဲ့ဆက်ဆံမှုရှိကြောင်းစစ်တပ်ဘက်ကချိန်နှန်းစီရင်စာမှာထုတ်ပြန်ထားပါတယ်ဒီအခြေအနေကိုကရင်ပြည်လူခွေးရေးဘွဲ့တာဝန်ရှိသူတူကအခုလိုပြောပါတယ
်ပေါ်လခဲမြို့နယ်မှာဖမ်းတဲ့ပုံစံကတော့ကျွန်တော်တို့ခေရောက်ပါနော်ခေရောက်ချက်မှာတက်တက်တက်ကနေထုတ်တဲ့ဆက်ပြန်ထဲအခြေအနေရှိတယ်အဲ့လာလာ6ရောက်ကိုလက်လက်တွေနဲ့ဖမ်းမိတယ်ဆိုတဲ့စာဒီကောင်တော့ဖြစ်လာတယ်ชาวยอกะดิปลูอะขอวะกะดิเล่นเนดิเนทามิเรบ่เนาะดาแมจันเด4ยอกกะรอคู่เฉิงพีกะดาปดิเลสุดาขอรออะตนโลสิติลันดิบ่เนาะดาแมติตะพามาเลพานอพี่รอมาอะคู่ชิจองทูเรดิบอลเคกะเนนานเพเคบ่เนาะตึกโกโจตึกโกมาอะเตชูดิปิริทูอะตึกโลตนโลตะเดนองยะฮาระชิเมระ
ออโกลา18เยนี่มาบอลเคปูปองสิสิเกกะเนกาตะซีโกชาพุสิสิยะมายูนิฟอร์มวุสินทาเดลุงเง6อูโกเล่นเนคายันรินเนตูဖန်စီရမိတယ်လို့ပေါ်လခဲခရံစီမံအုပ်ချုပ်ရေးဖွဲ့ရဲ့ကျင်းနန်းစင်ကစားမှာဖော်ပြထားတယ်လို့သူကဆိုပါတယ်။ဩဂုတ်လ18ရက်နေ့မှာပဲရှမ်းပြည်နယ်ဖဲခုံမြို့နယ်လွယ်လုံးကျေးရွာသား5ဦးနဲ့ဆက်တော်ကျေးရွာသား5ဦးကိုစစ်တပ်ကနေဖမ်းဆီးခေါ်ဆောင်သွားတယ်လို့ဖဲခုံဒေသခံသူကပြောပါတယ
်။ဖဲခုံမြို့နယ်ဆောင်းကျေးရွာစုလွယ်လုံးကျေးရွာသား5ဦးဖမ်းသွားရကြတယ်ပဲ။နောက်ပြီး၅ရောက်တော့ဖမ်းထားပြီတဲ့ပြောရတဲ့ဒီမှာစစ်တပ်နဲ့ပြန်လို့ဖဲဖမ်းထားတယ်တဲ
့မြင့်မြင့်သူရပြောပြချက်ရဖမ်းဆီးခံရတဲ့သူတွေဟာလမ်းပြသူများဖြစ်၎င်းလူသားတိုင်းဖြစ်၎င်းအသုံးပြုနေတာလို့ဆိုပါတယ်ရွာသားတွေကိုဖမ်းဆီးတဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးအခြေအနေကိုသိကြည့်ဖို့စစ်ကောင်စီပြောခွင့်ရကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူးဖဲခုံမြို့နယ်တွင်မှဒေသခံကရင်နီကာကွယ်ရေးပူးပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီတပ်တွေကြားစိုက်ပွဲမကြာခဏဖြစ်ပွားလေးရှိသလိုလက်ရှိစစ်တပ်ဘက်ကအင်အားထပ်မံပြင်းထန်လာပါတယ်။အခုလိုအရက်သားတွေကိုလူသားတိုင်းနဲ့လမ်းပြအဖြစ်အသုံးပြုတဲ့လုပ်ရဟာစစ်ရဲစိုးမှုမြောက်တယ်လို့ကရင်နီလူခွေးရေးဘွဲ့တာဝန်ရှိသူတူကအခုလိုပြောပါတယ်။
ဒီနေ့ပြရတော့ကတော့စစ်တပ်ရဲ့တော်ရည်နေရာတိုင်းကိုကြည့်ဖို့ခေါ်ပါတယ်ခရင်ဒီလမ်းပြဖို့ပုံစံနဲ့ပါတယ်လို့လူသားတတိုင်းပုံစံမျိုးပေါ့နော်အသုံးပြုလို့ဒါကျွန်မျိုးပြရတယ်လူထုတွေနဲ့တပ်ပြီးတော့မှဒီတနည်းပြတဲ့တော်ရည်ချက်မှာသူတို့ပါတန်တော်လဲဆိုတော့သူတို့တမန်ဧရိယာပေါ့နော်ညနေတစ်ခုကိုကျန်ရောက်လို့ဆိုရင်ဒီလူတွေတနည်းပြနေဆိုပြီးတော့မှသူတို့ခုဆိုရရှိတဲ့အချက်ညာအကြီးကျွားတာရှိတယ်ပြန်ပြီးကြောက်မယ်ဆိုရင်ဆွေရလူမှုမြောက်တယ်လို့ကျွန်မျိုးတောင်းလို့ရတယ်ပေါ့နော်ဒီမျိုးတွေအပေါ်မှာထူထောက်တဲ့ယာကြည်မှုတစ်ခုနဲ့ထမ်းမြောက်တာကိုကျွန်မျိုးပြရတယ
်ခရင်ဒီလူခွေးရေးဖွဲ့ရမှတ်တမ်းများရစစ်ကောင်စီတပ်ဖွဲ့ဟာဩဂုတ်လ14ရက်နေ့ကနေ19ရက်နေ့အတွင်းအသက်15နှစ်အရွယ်ကလေးငယ်ပါဝင်အရက်သား29ဦးကိုဖမ်းဆီးချုပ်နှောင်ပြီးစည်ရေးပဋိပက္ခဖြစ်နေတဲ့ရှေ့တန်းနယ်မြေတွေကိုခေါ်ဆောင်သွားခြင်းလမ်းပြဖြစ်ခိုင်းစေခြင်းစတာတွေလှုပ်ဆောင်ခိုင်းတာရှိတယ်လို့သူကဆိုပါတယ်ဖမ်းဆီးခံရသူ29ဦးနဲ့အသက်18နှစ်အရွယ်ပါဝင်အမျိုးသား3ဦးကိုပြန်လွှတ်လာပြီးမဲ့အသက်15နှစ်အရွယ်ကလေးငယ်ပါဝင်အရက်သား26ဦးဟာဖမ်းဆီးခံထားရဆဲလို့ကရင်ပြည်လူခွေးရေးဖွဲ့ရဲ့မှတ်တမ်းများအရသိရပါတယ်ခင်ဗျာ